တပ်ဖွဲ့တွေတင်းကျပ်စွာချထားတဲ့တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားကနေဆက်ကိုဖျက်ချော်ပြီးအမည်မသိလူတူမြောက်ကိုရီးယားဘက်ကိုထွက်ပြေးဝင်ရောက်သွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။စနေနေ့ညကနေဆက်ကိုလူတူဖျက်ချော်သွားတာကိုစောင့်ကြည့်နေတဲ့ဗီဒီယိုကတစ်ဆင့်သိရှိခဲ့တယ်လို့တောင်ကိုရီးယားပူးတွဲစီဥစည်းမြုပ်များရဲ့အကြီးအကဲကဒီကနေ့ပြောပါတယ်။အဲ့ဒီထွက်ပြေးသွားသူကိုဖမ်းမိနိုင်ဖို့တောင်ကိုရီးယားဘက်ကတပ်ဖွဲ့တွေဆစ်လွတ်ခဲ့ပေမဲ့အဲ့ဒီအမျိုးသားလားအမျိုးသမီးလားဆိုတာကိုမတိလိုက်ရတဲ့သူကိုဖမ်းမမိလိုက်ဘူးလို့ဆိုပါတယ်။အဲ့လူရဲ့ဘေကင်းလုံခြုံမှုရှိရေးအတွက်တောင်ကိုရီးယားဘက်ကမြောက်ကိုရီးယားကိုစာရေးအကြောင်းကြားခဲ့ပေမဲ့လည်းမြောက်ကိုရီးယားဘက်ကတစုံတရာအကြောင်းပြန်ကြားခြင်းမရှိဘူးလို့သိရပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါကြောင့်တင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ထားတဲ့မြောက်ကိုရီးယားကသူ့နိုင်ငံအတွင်းတရားမဝင်ဝင်လာသူတွေကိုပြစ်မိန်ပေးထားတဲ့အတွက်2020ခုနှစ်အတွင်းတောင်ကိုရီးယားနိုင်ငံသားတဦးအသက်ခံရပြီးအလောင်းရေထဲမှာမျောနေတာကိုလည်းတွေ့ကြရတယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးပြီးတိုင်းပြည်အတွင်းပြန်ခိုးဝင်လာသူတဦးထံမှာ COVID-19 ကူးစက်နေတာကို2020ခုနှစ်မှာစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအဲ့ဒီလိုပြစ်မိန်ပေးထားတာလို့ဆိုပါတယ်ခင်ဗျာ။